ဟုတ်ကဲ့ဒီဥပဒေသေးရဲ့ထူးခြားမှုကိုမေးရမှာ CAFT ခေါ်ထင်သာမြင်သာရှိရေးနိုင်ငံသားလှုပ်ရှားမှုအဖွဲ့ကအစီအစဉ်ညွှန်ကြားရေးမှုမမမိုးထွန်းက
အရင်တော့ကတော့အတင်းအဖွဲ့မှတ်ဖို့တင်လို့ရှိလို့ရှိရင်ဘာမလုပ်ရဘူးဆိုတဲ့တန်သက်ချက်တော့မရှိဘူးပေါ့အခုကတော့ဒီပြည်တွင်းမှာလုပ်တဲ့ဒီရက်ဖက်ဖွဲ့စည်းတွေကိုပြစ်မှတ်ထားတယ်လို့ကျွန်မကတော့ယူဆတယ်ပေါ့နော်။ဘာဖြစ်လဲဆိုအရင်တော့ကဒီလူမှုရေးလုပ်ငန်းလုပ်တယ်ဆိုတဲ့အထိပယ်ပြုံးမပါခဲ့ဘူး။အခုကလူမှုရေးလုပ်ငန်းဆိုဒီမှာဆိုပြီးတော့အထိပယ်ဖွင့်ဆိုထားတာကရှင်းရှင်းလေးပဲသူကနိုင်ငံရေးစီးပွားရေးဒီဘာသာရေးတွေမှာဘာမှမလုပ်နိုင်ရဘူးဆိုတော့သူဝိုက်ပြီးတော့လည်းလုပ်လို့မရဘူးဆိုတာမျိုးတွေဘာသာအပြစ်တဲ့အတွက်ရက်ဖက်ဖွဲ့စည်းတွေမရှိအောင်လုပ်လိုက်တဲ့သဘောပေါ့။ရက်ဖက်ဖွဲ့စည်းရက်တီလို့မရအောင်လုပ်တဲ့သဘောလို့ယူဆတယ်။အရင်ထုတ်ခဲ့2014ဥပဒေနဲ့ဘာတွေကွာလဲဆိုတော့သူဒီအသိအဖွဲ့မှတ်ပုံတွေဆိုရင်လည်းတင်လို့ကတင်နိုင်တယ်မတင်ခြင်းမူကိုယ့်ရဲ့စိတ်ဆန္ဒမရှိဘူးဆိုရင်လည်းမတင်လို့ရတယ်ဖွဲ့စည်းပိုင်ခွင့်ရှိတယ်ဆိုတာမျိုးထည့်ထားတယ်ကျွန်တော်တို့ရပ်ပတ်ဖွဲ့စည်းအနေနဲ့လူသားလုံးသာရှိတယ်ကိုတင်ခြင်းတင်မယ်မတင်ခြင်းမတင်ဆိုတော့ရွေးချက်ပိုင်ခွင့်တွေတော့ရှိခဲ့တာပေါ့
ဒီပေါ်ပြည်တွင်း NGO အစိုးရမဟုတ်တဲ့ရပ်ပတ်ဖွဲ့စည်းတွေမှာပါဝင်ခဲ့တဲ့အမျိုးသမီးရေးရာလှုပ်ရှားသူလက်ရှိနယူးယောက်မြို့ကော်နယ်တက္ကသိုလ်မှာအမျိုးသမီးကြီးရဥပဒေပိုင်းလေ့လာဆေးပွနေတဲ့မတ်မေစပယ်သူကလည်း
အခုအစ်စ်ပြချလိုက်တဲ့ဥပဒေကတော့ပြည်တွင်းမှာလှုပ်လှုပ်ကြတဲ့အစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့ပဲဖြစ်ဖြစ်ပြည်တွင်းအဖွဲ့ပဲဖြစ်ဖြစ်ပေါ့ဘယ်သူမဆိုပေါ့နော်မှတ်ပုတ်တင်ရမယ်ဟိုအဲ့လိုမှတ်ပုတ်မတင်ဘူးဆိုရင်ဒီအဖွဲ့အစည်းနဲ့တက်ဆိုင်တဲ့ဘဏ်အကောင့်တွေပါလေဟိုဖွင့်ခွင့်မရှိဘူးသုံးခွင့်မရှိဘူးဆိုတဲ့ဟာမျိုးတွေဟိုတားမြစ်ချက်တွေပြစ်ဒဏ်တွေအထိတာပါလာတာဟိုတော့တွေ့ရပါတယ်
ဒါအပြင်ပြည်တွင်းရပ်ဘက်ဖွဲ့စည်းတွေမှာလှုပ်ရှားခဲ့တဲ့လက်ရှိ Oxford တက္ကသိုလ်ကဧည့်သူတေသည်ဦးဝင်းမျိုးသူကလည်း
လက်ရှိထုတ်ပြန်တဲ့ပေါ့နော်တင်းဖွဲ့များဆိုင်ရာဥပဒေကတော့ဒီအရင်ကနေပြီးတော့လောလောလတ်လုပ်ပိုင်ခွင့်ရှိခဲ့တဲ့ကျွန်တော်တို့ရပ်ဘက်အဖွဲ့အစည်းတွေကိုပို့ပြီးတော့ထိန်းချုပ်လိုတဲ့သဘောနဲ့အစည်းအဝေးတွေဥပဒေတွေထပ်ထည့်လို့ပဲပြောလို့ရပါတယ်ဥပမာအားဖြင့်အရင်တုန်းကဒီဖွဲ့စည်းများဆိုင်ရာမှတ်ပုံတင်မရှိရင်တော့မှကျွန်တော်တို့ကလွတ်လပ်စွာလှုပ်ရှားပိုင်ခွင့်ရှိတယ်ဆိုတော့ဒါဒီမိုကရေစီခွင့်ရေးကလှုပ်ရှားနိုင်တဲ့အခွင့်အရေးတွေကိုဒီမှာပိတ်ဆို့ထားတာပေါ့နော်ဒီလိုမျိုးလှုပ်ရှားမယ်ဆိုရင်ဥပဒေကရေးယူမယ်ဆိုတာလေးလည်းပါပါတယ်နောက်တစ်ခုကဒီအသင်းဖွဲ့စည်းတဲ့အခါမှာရှောက်ထားမယ့်ကိစ္စရပ်တွေအမပို့ပြီးတော့ထောက်ခံချက်တွေလိုတဲ့ကိစ္စအပိုင်းတွေနောက်တစ်ခုကပို့ပြီးတော့အချိန်ယူပြီးတော့အတည်ပြုတဲ့ကိစ္စတွေနောက်တစ်ခုကသူတို့ပုံမှန်ဒီခွင့်ပြုချက်ရပြီးရင်လည်းကျွန်တော်တို့ကောင်ထယ်ဖော်တဲ့အခါမှာအရင်တော့တနေ့တစ်ခါပဲစီရင်ခံစာတင်ရတာနေပြီးတော့3လပတ်လောက်3လတစ်ချိန်လောက်ကျွန်တော်တင်ရမယ့်လိုအပ်ချက်တွေဖြစ်ပေါ်လာတာပေါ့လေ။နောက်နိုင်ငံတကာ NGO တွေအနေနဲ့ကတော့အရင်တော့သက်ဆိုင်ရာဝန်ကြီးဌာနနဲ့ MOU နဲ့တော့တာရှိတယ်။တက်တက်တိကျမှတ်ပုံတင်ရရှိတယ်။အခုကတော့အကုန်လုံးကဒီမှတ်ပုံပြန်တင်ရမယ်။အဲ့ဒါမရှိဘဲနဲ့လှုပ်ဆောင်မယ်ဆိုရင်အရေးယူမယ်
။အဲ့ဒီတော့ဒီအသင်းဖွဲ့ဥပဒေအသင်းမှာဘလို့ဖြစ်တဲ့တွေအတိအကျသတ်မှတ်ထားပါလေလို့မေးရမှာမမမိုးထွန်းက
အခုကတော့ထောင်တန်းဟိုဖြစ်တဲ့ပုံမှန်တွေကသူကဘာတွေကိုထည့်လိုက်လဲဆိုဥပမာဖြင့်ဥတွေပုံမှန်33ဆိုလို့ရှိရင်အသင်းဖွဲ့အမှတ်ပုံတွေလက်မှတ်မရှိဘဲနဲ့အလုပ်ရှားလို့ရှိရင်ထောင်တန်းက3နဲ့ဒါမှမဟုတ်ငွေတန်းက10သိန်းထက်မပိုတဲ့ငွေတန်းချမှတ်မယ်အဲ့လိုပဲအမှတ်ပုံတွေလက်မှတ်တက်တန်းကြော်ရင်လည်းငွေကျပ်5သိန်းဒါမှမဟုတ်ထောင်တန်း2နဲ့ဒါမျိုးတွေကိုသူတို့ထပ်ထည့်လာတာမျိုးတွေတွေ့ရဆိုတင်ကိုတင်ရမယ်ဆိုတဲ့ဟာတွေရှိတာပေါ့ဒါပေမဲ့တင်ရင်လည်းမပေးဘူးဆိုတာကလည်းလူမှုရေးဆိုတင်မှာဆိုတဲ့ဟာကြီးနဲ့သူကန့်သက်ထားလိုက်ပြီးသားဖြစ်တဲ့အတွက်ကျွန်တော်တို့ရပ်ဖက်ပွဲစည်းအနေနဲ့ဒီမှတ်ပုံတင်ဖို့ဟာတော့ဘယ်လိုမှအဖြစ်နိုင်မှာမဟုတ်ဘူးပေါ့နော်
ဒီနေရာမှာဘာကြောင့်အခုလိုအချိန်မှာမှဒီဥပဒေသစ်ထွက်လာတယ်ထင်လဲလို့မေးရမှာမတ်မေစပယ်ဖြူက
ဒီဥပဒေကိုထုတ်ပြန်ဖို့အတွက်ကိုပြင်ဆင်နေရဲဆိုပြီးတော့ကြားနေတာတော့အချိန်တော်တော်ကြာပါပြီပေါ့နောက်တစ်ခုကတော့ဟိုတဖြည်းဖြည်းနဲ့ပေါ့နော်ဒီဒေါ်လာရေးအားစုတွေနဲ့စကားစကိုဟိုစန့်ကျင်တဲ့အင်အားစုတွေဘက်ကနေပေါ့နော်ဟိုအလေးတာတဲ့ဟာငွေကြေးစည်းစိမ်မှုတွေအားစပေါ့လေဒီဒေါ်လာရေးကိုအထောက်ပံ့ပေးနေတဲ့အရာတွေကိုပို့ပြီးထိန်းချုပ်နိုင်အောင်ကန့်သက်ပိတ်ပင်တားဆီးနိုင်အောင်လုပ်တယ်လို့ပြောလို့ရတယ်ထင်ပါတယ
်ဒီပေါ်ဦးဝင်းမျိုးသူကလည်း
အဲ့တော့ဦးမောင်လေးဒီမှာထင်ရှားတဲ့ဥပဒေပြဋ္ဌာန်းချက်ဆိုရင်တော့နံပါတ်1ချက်ကဒီနိုင်ငံရေးအဖွဲ့အစည်းတွေနဲ့ပတ်သက်ပြီးတော့ဟိုနိုင်ငံရေးနဲ့ပတ်သက်ပြီးတော့သူတို့တန်တရားရှိတဲ့လူတွေနိုင်ငံတော်လုံခြုံရေးပေါ့နော်အကြံဖက်ရေးစရှိတဲ့ဖြင့်လုပ်ငန်းတွေကိုထောက်ပံ့ရေးယူမှာဆိုတော့ဒါပြဋ္ဌာန်းချက်အစ်စ်တွေလည်းထည့်ရတာဖြစ်တဲ့အတွက်သူတို့ကဒီနိုင်ငံတော်မှာလက်ရှိနေတဲ့နိုင်ငံရေးအခင်းကျင်းမှာရပ်ဖွဲ့ဖွဲ့စည်းတွေထောက်ပံ့နေလုတ်တယ်ဆိုရယ်တန်တရားတွေရှိပုံရပါတယ်အဲ့အတွက်ကိုအထူးသဖြင့်အရေးယူနိုင်အောင်ဥပဒေဆိုင်ရာအခင်းကျင်းကိုပြင်ဆင်တယ်လို့ကျွန်တော်တို့ကတော့မြင်ပါတယ
်ဒါအပြင်မမမိုးထွန်းက
ရင်တော့မလုတ်ဘဲနဲ့ဘာကြောင့်အခုမှလုတ်လဲဆိုတော့ရွေးကောက်ပွဲတွေရောသူတို့အနေနဲ့အခုချိန်မှာအကြမ်းမျိုးစုံဖြစ်နေဖြစ်တဲ့အတွက်လည်း ဒီအချက်တွေအားလုံးဒီကျွန်တော်တို့ဒီဥပမာဖြင့်ဟို NGO တွေရဲ့ဘက်ဖွဲ့စည်းတွေအကြောင်းလို့တို့ယူဆပုံလည်းရတယ်ပေါ့နော်အဲ့ဒါတွေအကြောင်းလို့တို့ဒီဒီအသင်းဖွဲ့ဆိုင်ရာဥပဒေနဲ့ပဲအားလုံးကိုတင်းကျပ်ပြီးတော့ဥပဒေရအရေးယူနိုင်အောင်စ조사လာတယ်ခြေလက်တည်းရလို့မြင်နေ
တကယ်တော့အခုလိုမှတ်ပုံတင်ပြီးရင်လည်းအရင်ထက်ပုံမအနည်းကစောင့်ကြည့်အစ်စ်ခံရမှာနဲ့အရေးယူခံရနိုင်တာတွေနောက်ပြည်သူတွေကိုကူညီတဲ့လုပ်ငန်းတွေပိုခက်ခဲလာမှာကိုပြည်တွင်း NGO တွေစိုးရိမ်နေကြတယ်လို့လည်းသုံးသက်သူတွေကဆိုနေပါတယ်ခင်ဗျ